မြန်မာတပ်မတော်နဲ့ TNLA တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့စံပြင်းနယ်မြောက်ပိုင်းနတ်ဆန်မြို့နယ်ကမန်လန်းရွာသား300ကျော်ကို TNLA အဖွဲ့နဲ့ဆက်ဆက်မှုရှိမရှိစစ်ဆေးဖို့ဖုန်ကြီးချောင်းမှာ9ရက်ကြာတပ်မတော်ကထိန်းသိမ်းစစ်ပီးပြန်လွတ်ပေးလိုက်ပေမဲ့ရွာသားအတော်များများကစိုးရိမ်စိတ်ကြောင့်နတ်ဆန်မြို့နယ်လာရှုမြို့တွေမှာတင်းရှောင်နေကြပါတယ်။တပ်မတော်ကဆက်လက်ဖမ်းဆီးထားတဲ့ရွာသားတချို့ကြံနေသေးတဲ့အကြောင်းလည်းဒေသခံတွေကပြောပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်96အင်ကစုံစမ်းပြီးသတင်းပေးပို့ထားပါရှင်။
တမရောကလည်း9ရက်ခန့်ထိန်းသိမ်းထားတဲ့နန်းဆန်မြို့နယ်မန်လင်းကျွာသားတွေဟာမလီညံ့နေဘန်းကဆက်လို့နေရာကနေစစ်ဘေးလွတ်ရာကိုတိမ်းရှောင်ထွက်ပြေးနေကြတယ်လို့မန်လန်းကျွာသားသူဖြစ်တဲ့စာအိုက်လှကပြောပါတယ်
။မန်လန်းရွာကပေါ့နော်အခုရွာမှာပြည်မလည်းမနေရတော့ဘူး။မနေရလည်းတော်များဆက်သွားတယ်။တော်အချင်းမကောင်းဘူးကြီးတရားလုံးအပုံချောက်ချမလို့အကုန်လုံးဒီနေ့တော့ဘူဝါရီရောအကုန်လုံးဒီနေ့ဆက်သွားတယ်လို့ကြားပါတယ်။ရွာမှာတနည်းအောင်ကြံနေတော့ကြီးကြတော့မရသေးဘူး။လာရှိုးပဲအကုန်လုံးရှိသွားပါတယ
်။ပြီးခဲ့တဲ့ဆွန်လ22ရက်နေ့နဲ့23ရက်နေ့တုန်းကနန်းဆန်မြို့နယ်အတွင်းတပ်မတော်နဲ့ TNLA ဖွဲ့တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမန်လန်းကျွာသား300ခန့်ကိုတပ်မတော်ကနေရွာဖုံးကြီးကျောင်းမှထိန်းသိမ်းထားပြီး TNLA နဲ့ဆက်ဆက်မှုရှိမရှိအခြေအနေကိုစစ်ဆေးမေးမြန်းနေခဲ့တာပါ။မင်းညနေပိုင်းမှာတမတော်ကလည်းပြန်လည်လှုပ်ပေးခဲ့ပြီးနောက်ပိုင်းရွာသားတော်များများဟာစစ်ပေးလို့ရနန်းဆန်မြို့နဲ့နန်းလင်းရွာနန်းပရွာတွေနဲ့လာရှုံမြို့ကိုတင်းချောင်နေကြရပါတယ်။လာရှုံမြို့တွင်စစ်ပေး200ကျော်တင်းချောင်ရောက်ရှိနေတယ်လို့လာရှုံဆန်းလူငယ်ဖွဲ့တာဝန်ခံဆိုင်းဟန်ကပြောပါတယ်
။သူတို့ပုံဝင်ကျောင်း300လောက်မှလာနေထားတယ်။ကျွန်တော်25ပုံကျောင်းမှလည်းရောက်နေတယ်လို့တော့ပြောတယ်။အယောက်100ကျော်လို့လည်းပြောတယ်။ကျွန်တော်တို့ဒီလာရှုံမြို့မှာကရောက်လာပြီဆိုတော့ဖက်လေကိုင်းကသူပုံဝင်ကျောင်းပဲပုံဝင်ကျောင်းမှရောက်လဲဆိုအဲပုံဝင်ကျောင်းမှဝိုင်းပြီးတော့သွားကူညီတာအဲ့လိုမျိုးတွေပဲရှိတယ်ဗျ။
မန္တန်ကျွော်မှာလူရည်တစ်ထောင်လေးပါရှိနေပြီ900ကျော်ဟာနေရာကနေတင်းချောင်နေကြရပါတယ်။မြမတမတော်ကနေမန္တန်ရွာသား73ဦးကိုဖမ်းဆီးထားပြီးသူဦးကိုတော့ရဲနိုင်မှုကြောင့်ပေဆုံးသွားတယ်လို့မန္တန်ရွာသားတာအိုက်လှကဆက်ပြောပါတယ်
။ကျွန်တော်ဦးကိုတို့အခုလက်ကျန်ခုနှစ်ဦးလက်ကျန်တော့တို့လက်ထဲမှာပါနော်။ကျွန်တော်ဦးကိုမနေ့ကတို့အဒီစစ်တပ်ကပါနော်။အဲဒီနံပါတ်ကိုအကုန်လုံးပေါ်ခဲ့တယ်။အခုလောလောဆယ်အဒီခုနဦးကကျတော့စစ်တပ်ကောင်ပေါ်မှာပဲရှိတယ်လို့တင်ကြပါတယ်။သူလည်းရွာသားပဲကောနော်ရွာသားကိုသူတို့ခေါ်ပြီးတော့မှသူတို့ရိုင်းနေတယ်ဆိုတာမရှိအဲတီးသွားတော့ကျွန်တော်အဒီမန်လန်းနဲ့နမင်းကြားမှာတော့သူတို့အညာမှာပဲစစ်ထားခဲ့တယ်။စစ်ထားတဲ့အချိန်မှာ CNA ဝစ်ခုံနေဝစ်ပြီးတော့အလန်လန်ဒီနာမှာပဲစစ်ထားပြီးတော့မှတစ်တိုင်းနဲ့ခေါ်ပြီးတော့မှသူ့ဘော်ဒီတိုင်းနဲ့ပုံနာတီးသွားတဲ့ဒီကြောင့် CNA ကိုဆွဆွဲလို့ရအောင်ပေါ့နော်။
တေဆုံးသူရွာသားလောင်းကိုပြန်တွေ့အချိန်မှာ PNLA စစ်သားဝတ်စုံနဲ့တွေ့ရတယ်လို့လည်းမန်လန်းရွာသားတိုင်းလှကပြောပါတယ်။ဖမ်းဆီးခံရသူတွေထဲမှာကျွေးရအုပ်ချုပ်ရေးမှူးလည်းပါဝင်နေတယ်လို့လောလောဆယ်ဆယ်ခုနှစ်ခန့်ကိုမြန်မာတပ်မတော်ကနေဖမ်းဆီးထားဆဲလို့သူကဆိုပါတယ်။ PNLA တန်းပလောင်တပ်မတော်အနေနဲ့နန့်ဆန်မြို့နယ်ထဲမှာစွန့်ရမြစ်တင်တန်းပို့ချနေတဲ့အချိန်တွင်မြန်မာတပ်မတော်ကနေထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်။လက်ရှိအချိန်ထိတော့ရှမ်းမြစ်နယ်နန့်ဆန်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်တွေမှာတမ္မတော်နဲ့ TNLA တို့အကြားစီရေးသိမ်းမှနေစေဖြစ်ပါတယ်။စီရေးပฏิပက္ခတွင်ဒေသခံတွေထိခိုက်မှုတွေရှိနေတာကြောင့်တိုက်ပွဲတွေဆုံးသတ်တဲ့ပြည်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC သွင်းမှုဖွဲ့ဝင်တာလှဖေကပြောပါတယ်။
ဒီမှာဖြစ်ပေါ်တဲ့ဒေတာတွေမှာကျွန်တော်တို့ရဲ့ဒေတာခံတိုင်းရင်းသားတွေအဲဘယ်လိုမျိုးမဆိုပါဗျာဒါကဒီနေပြတော်ပေါ်မပြောပါဘူးဒါစစ်နပ်ပြည်ပခကြောင့်ဂျာနေရအနေပြီးတော့မှကိုယ်တိုင်းရင်းသားတွေဒီလိုဆိုးကျိုးနာမှုတွေဖြစ်တယ်ဆိုတာမကောင်းပါဘူးကျွန်တော်တို့ဒီကမ္ဘာမျက်နှာစာမှာလည်းဒါဒီကမ္ဘာမှာရှင်းပြကောင်းပါလေဒီကိုချင်းတွေကျွန်တော်တို့ကရှင်းနေနိုင်နေရနဲ့ပြောပေါ်ပြောဟိုရိုးသားမှုလေပါလို့ဒီလိုတွေဆက်ဖြစ်နေတဲ့အနေအထားမျိုးကိုအများအားဆုံးတောက်ပြချင်ပါသေးလို့
အခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတော့နန်းဆန်မြို့နယ်မန်လန်းကျွာနီးတော်သွင်းတဲ့နေရာမှာ TNLA လက်လက်ကန်ဖွဲ့ကတင်နာဖိုးလေးနေကြောင်းသတင်းရစွန်လ23ရက်နေ့မှာတပ်မတော်စစ်ကြောင်းတွေကလိုက်လံရှင်းလင်းရမှာတိုက်ပွဲဖြစ်ပွားခဲ့ပြီးလက်ချင်းကြီးစခန်းပုံးတစ်ခု uniform 40စုံစေဝါပစ္စည်းမျိုးစုံနဲ့လက်လုံးမိုင်းတွေတင်စီရမိတယ်လို့မြန်မာတပ်မတော်ကလည်းမနေ့ကသတင်းထုတ်ပြန်ထားပါတယ်။စွန်လ23ရက်နေ့ကနေ26ရက်နေ့အထိနေမြင့်ရှင်းလင်းရေးလှုပ်ဆောင်ခဲ့ရမှာတမရောဘက်ကစစ်တီတချို့ကြာဆုံးမှုတွေရှိခဲ့တယ်လို့ TNLA ဘက်ကလောင်းလီလောင်း N22/22 လဲဆက်လက်တလဲ K22/22 လဲ M22/6/22 လဲ RPG-3B26 လုံး60မမဘုံ30လုံး M22G14 ခု၎င်းရဲ့ G800တောင်းစနိုက်ပါ G3 ခုစံရွက်စာကမ်းမျိုးစုံစစ်ဝတ်ပစ္စည်းမျိုးစုံသိမ်းဆည်းရခဲ့ကြောင်းတမရောကကွေရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
99အင်စုံစမ်းတင်ပြခဲ့တာပါရှင်